အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားဆီကလောင်စာစွန့်ရင်တွန့်မြင့်ဝယ်ယူတာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမ္မတအိမ်ဖြူကပြောပါတယ်။ယူကရိန်းမှာရုရှားဆင်နွှဲနေတဲ့ရက်ဆက်တဲ့စစ်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်တွေအပြင်စစ်ပွဲကြောင့်ကမ္ဘာစစ်နယ်ရိတ်ခါဖြည့်ဆွမ်းမှုနဲ့လူသုံးကုန်ပစ္စည်းစီမတိမငိမ့်ဖြစ်လာမှုရောပါရေးနဲ့ပတ်သက်ပြီးအိန္ဒိယနဲ့အနီးကပ်တိုင်ပင်ဆွေးနွေးမှုတွေကိုသမ္မတဘိုင်ဒန်ကဆက်လက်လှုံ့ဆော်မှာဖြစ်ကြောင်းသမ္မတအိမ်ဖြူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာသေးခင်ကမှအိန္ဒိယကိုသွားရောက်ခဲ့တဲ့နိုင်ငံတကာစီးပွားရေးဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဒီလက်ဆင်းကလည်းအိန္ဒိယကရုရှားဆီကနေစွန့်ရင်တင်သွင်းတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတတ်မှတ်မှုတစ်စုံတစ်ရာချထားမှာမဟုတ်ပေမဲ့အလျင်မြန်တိုးမြင့်ဝယ်ယူတာမျိုးကိုတော့မဖြစ်စေချင်ဘူးလို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တဲ့ဖေဖော်ဝါရီလကုန်ပိုင်းကစပြီးအနောက်နိုင်ငံတွေကရုရှားကုမ္ပဏီတွေပေါ်မှာအရေးယူဒဏ်ခတ်ခဲ့တဲ့နောက်ရုရှားကသူ့ရေနံရောင်းစည်အကြီးအကျယ်ချပေးတာကြောင့်အိန္ဒိယကရေနံစိမ်းစီပေါင်း73သန်းထက်မနည်းဝယ်ယူခဲ့တာပါပြီးခဲ့တဲ့နှစ်ကတော့တစ်နှစ်လုံးမှာမှရေနံစိမ်းစီပေါင်း16သန်းလောက်ပဲဝယ်ယူခဲ့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်